ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလေးမျက်နှာနက်ကွန်ပြီးခဲ့တဲ့လကဖြစ်ပွားတဲ့ဖောက်ကွဲမှုဟာတရုတ်နိုင်ငံကဝိကာလူနည်းစုတိုင်းသားတွေနဲ့ဆက်ဆက်နေတယ်လို့ထိုင်းရဲကပထမအဆုံးချိန်တရားဝင်ထုတ်ပြောလိုက်ပါတယ်။ထိုင်းနိုင်ငံကတဆင်ဝိကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်တဲ့လူမောင်ခိုးသမားတွေကကလေးစားချေတဲ့အနေနဲ့တိုက်ခိုက်တာလို့ယူဆကြောင်းထိုင်းစုံစမ်းစစ်ဆေးသူတွေကဒီကနေ့အင်္ဂါနေ့မှာပြောသွားတာပါ။ဝိဂါတွေကိုတခြားနိုင်ငံတွေကိုခိုးထုတ်နေတဲ့လူမောင်ကိုကိုင်းကိုထိုင်းအာဏာပိုင်တွေကနှိမ်နှင်းလို့ဒါကိုလက်ထုတ်ပြန်ပြီးတော့ဘုံဖောက်တာလို့ရဲချုပ်ဆော့မျော့တ်ပွန်ပန်မောင်ကပြောပါတယ်။ဒီတိုက်ခိုက်မှုမဖြစ်ခင်တလားကတော့တက်ကစ်စကားပြောဝိဂါတွေကိုထိုင်းကတရုတ်နိုင်ငံကိုအတ္တမပြန်ပို့ခဲ့တာဖြစ်ပါတယ်။ဝိဂါတွေကသူတို့ကိုတရုတ်အစိုးရကနှိမ်ခွန်းမှုတွေလုပ်တယ်လို့ပြောနေတာဖြစ်ပြီးတော့ထိုင်းနိုင်ငံကအဲ့လိုမျိုးပြန်ပို့တာကိုလူခွင့်ရေးအဖွဲ့တွေနဲ့ပြည်ပရဝိဂါအဖွဲ့တွေကဝေဖန်ခဲ့ကြပါတယ်။တရုတ်ပြည်သားအများစုပါဝင်လူ20မကတေဆုံးပြီးတော့တခြားတော်တော်များများလည်းတန်ရာရသွားတဲ့ဩဂုတ်လ18ရက်နေ့လေးမျက်နှာနက်ကွန်တိုက်ခိုက်မှုဟာမွတ်စလင်အများစုဖြစ်တဲ့ဝိဂါဘွဲ့နဲ့ဆက်ဆက်နေတယ်လို့ထိုင်းရာရှိတွေအရင်ကတည်းကရိတ်ဖန်းတံပန်းပြောနေကြတာဖြစ်ပါလိမ့်ရှင်။